မင်္ဂလာပါရှင်ဗီအိုအေအမေရိကန်တန်ရက်2019ခုနှစ်အောက်တိုဘာလ31ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖမ်းယူလာစင်နိုင်ပါပြီရှင်။ကျွန်မခွန်ညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတတော်နဲ့ထရန့်ပေါ်အရေးယူနေရေးတတော်ရေးရကော်မတီတွေကစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတရားဝင်အတည်ပြုနိုင်မှုအလွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်ကြမှာပါ။ပါကစ္စတန်နိုင်ငံပဉ္စက်ပြည်နယ်ထဲမှာခီးစဉ်ရထားတဲ့အင်းပေါ်ပောက်ကွဲမိလာမှုဖြစ်ရာကလူ90ကျော်ထက်မနည်းသေဆုံးသွားပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မုံနဲ့ကြီးညာပေးသွားမှာပါ
။အခုညနေခင်းဆက်ပြီးနှာစရမယ့်သတင်းလွှာလေးတွေမှာတော့ရခိုင်ပြည်နယ်မှာအငိမ့်စားစစ်မှုထမ်းဟောင်းတဦးအပါအဝင်အရတားတချို့ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းဆီးသွားတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့
အချင်းတွေကဘူမနဲ့မကပါတတန်ကခုစရောမေးရရှိပါပြန်မရှိခဏရနေငါပါအဖွေစီတို့ကခိုင်စကားတို့ပို့ပါရင်အင်ချစုတွေကတော့ခုတလဲဝမနေပါရ
ဲ့ဖန်ခံရသူရဲ့မိသားစုဝင်တူပြပြချက်နဲ့တူနာစင်ရဖို့ရှိသလိုရိုဟင်ဂျာဒုက္ခတဲ့ကလေးငယ်တွေအတွက်စိတ်ပိုင်းဆိုင်ရာကုစားမှုအကြောင်းကိုလည်းထုတ်လွှင့်ပေးပါမယ်ဒီနောက်မှာတော့ဒီကနေ့ကြာရောက်တဲ့ဟောလိုဝင်းတစ်စီကြီးပွဲနေ့ကိုအမေရိကန်ကကလေးလူကြီးတွေဘယ်လိုပြောရှင်ဖြတ်သန်းကြသလဲဆိုတာကိုလည်းနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်ဒီဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနေရေးလွတ်တော်ရေးရကော်မတီတွေကစုံစမ်းနိုင်တဲ့လုပ်ငန်းစဉ်ကိုတည်ယဝင်တည်ပြုနိုင်မှုအောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။တည်ယဝင်လုပ်ငန်းစဉ်ဖြစ်မဲခွဲဆုံးဖြတ်ရမလို့ဆိုပြီးပြောနေကြတဲ့အောက်လွှတ်တော်မှာလူများစုဖြစ်ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်တွေနဲ့လက်တလောစုံစမ်းနေတဲ့လုပ်ငန်းစဉ်ဟာပွင့်လင်းမြင်သာမှုမရှိသလိုညီညွတ်ညီမျှပေါင်းခွင့်မရဘူးဆိုပြီးဆန့်ကျင်နေကြတဲ့ Republican တွေကသဘောထားကွဲပြားမှုတွေကိုလည်းမဲခွဲရမှာတိတိကျကျတွေ့ရမယ်အလားအလာရှိနေပါတယ်။သမ္မတ Trump ဆိုရကထောက်ထားတွေကိုဖုံးကွယ်ကောင်းဖုံးကွယ်ထားနိုင်တယ်လို့တပ်တွေတွေကိုမထွက်ဆွနိုင်အောင်တားဆီးရလွတ်တော်ရဲ့စင်ကုံမှုတွေကိုလစ်လျူရှိတာတွေရှိနေတယ်လို့အောက်လွတ်တော်ရဲ့လုပ်ငန်းတွေကိုဆက်လက်ဟန်တားနေတဲ့အချိန်မှာတန်တရားမြင်နေခင်းရှင်းအောင်အခုလိုမဲခွဲဖို့ဆုံးဖြတ်တာဖြစ်တဲ့အကြောင်းလဲအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကဒီမိုကရက်ကိုယ်စားလှယ်ကိုပေးပို့တဲ့စာထဲမှာပြောဆိုထားတာပါ။တယ်လို့လူများစု Republican ခေါင်းဆောင် Mitch McConnell ကတော့အလွတ်တော်မှာမဲခွဲမဲ့ဆုံးဖြတ်ချက်ဟာသမ္မတအဖို့စုံစမ်းရေးလုပ်ငန်းစဉ်အတွက်ဥပဒေနဲ့အညီမျှတမှုကိုစောင့်ကြည့်ပေးနိုင်မှာမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရှင်းတဲ့သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြန်ပြဲဖြစ်လာနိုင်သူတယောက်ရဲ့မကောင်းတဲ့နေရဖို့ယူကရိန်းနိုင်ငံကိုအကူအညီတောင်းခဲ့တဲ့သမ္မတ Trump ပေါ်အရေးယူသင့်မသင့်လက်ကလုံးမှာတော့အလွတ်တော်ကထောက်လှမ်းရေးနိုင်ငံခြားရေးနဲ့စီကံထင်သေးရေးကော်မတီသုံးခုကစုံစမ်းနေပြီးတန်တမန်တွေအစိုးရရရှိတွေကိုတကပိတ်ကြားနာမေးမြန်းနေတာပါဒီကနေ့မဲခွဲကိုဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်အရကြားနာစစ်ဆေးမှုတွေကိုအများပြည်သူရှေ့မှောက်လွတ်ဆောင်မှာဖြစ်ပြီးဒီနောက်မှာတော့ထောက်လိုင်းရေးကော်မတီကအစီရင်ခံစာနဲ့အကြံပြုချက်တွေကိုတရားရေးကော်မတီထံတင်ပြပြီးအောက်လွှတ်တော်တစ်ခုလုံးကသမ္မတအဖို့အရေးယူသင့်မသင့်ဆုံးဖြတ်ချက်ရမှာဖြစ်ပါတယ်
ဘိုင်အက်စ်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘာဂက်ဒဒီကိုအမေရိကန်အထူးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းခဲ့စဉ်မှာရိုက်ကူးထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတချို့ကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်ခဲ့ပါတယ်။အယ်ဘာဂက်ဒီသေဆုံးခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီး၃ရက်အကြာပုတ်ထူးနေတော့ကအဝေးထိန်ဒရုန်းယာဉ်သုံးပြီးတော့အပေါ်စီးကနေညပယ်ရိုက်ထားတဲ့အဖြူအမဲဗီဒီယိုပုံ၅ခုကိုထုတ်ပြန်ခဲ့တာပါ။ဗီဒီယိုထဲမှာအယ်ဘာဂက်ဒီပုန်းခိုနေတဲ့ပရဝဏအမေရိကန်အထူးတပ်တွေရဟတ်ယာဉ်နဲ့ချင်းကပ်သွားစဉ်ပြန်လည်ပစ်ခတ်တဲ့အရေးမဲတွေလိုမြင်ရတဲ့ဆက်သွေးကြွတွေကိုရဟတ်ယာဉ်တွေဘောကနေပစ်ခတ်ဖောက်ခွဲနှိမ့်နှင်းခဲ့တာမြင်ရပါတယ်။အမေရိကန်ရဟတ်ယာဉ်တွေဘောကနေအဲ့ဒီနေရာကိုအတိအကျပိတ်မှတ်ထားပြီးဖောက်ခွဲဖျက်ဆီးခဲ့တဲ့ဗီဒီယိုကိုလည်းထုတ်ပြန်ခဲ့ပါတယ်။သူတို့ဖြတ်စီလိုက်တဲ့နေရာကအခုဆိုရင်ချင်းတွေ၊ချိုင်းတွေနဲ့ကားပတ်ကင်နေရာရှိလို့ဖြစ်သွားပြီလို့အရှေ့လေပိုင်းဒေသဆိုင်ရာ Central Command ကိုယ်ကလေးဌာနရဲ့တပ်မှုကြီးဗိုလ်ချုပ်ကြီး Kenneth McKenzie ကပြောကြားခဲ့ပါတယ်။ဒီစစ်စစ်ရေးကိုကြီးကြပ်ခဲ့တဲ့ဗိုလ်ချုပ်ကြီးကအသေးစိတ်အစီအစဉ်ဆောင်ရွက်ခဲ့တယ်လို့လည်းပြောပါတယ်။ထုတ်ပြန်တဲ့ဗီဒီယိုတွေဓာတ်ပုံတွေထဲမှာ El Baghdadi နောက်ဆုံးဘလို့တည်ဆုံးခဲ့တယ်ဆိုတာကိုတော့ပြမထားပါဘူး။စစ်သွေးကြွခေါင်းဆောင်ကအော်ဟစ်ငိုယိုထွက်ပြေးခဲ့တယ်လို့သမ္မတ Trump ကပြောထားပေမဲ့ဗိုလ်ချုပ်ကြီးမက်ကန်စီကတော့သူတို့အနေနဲ့ပြောနိုင်တာကအယ်ဘက်ဒက်ဒီဟာခလေးငယ်လေးနှစ်ယောက်နဲ့အတူမြေအောက်တွင်းတစ်ခုတည်းကိုဝင်သွားပြီးအသေးကဖောက်ခွဲခဲ့ကြောင်းနဲ့သူမသေးခင်မှာအမေရိကန်အထူးတပ်ဖွဲ့ဝင်တွေအပေါ်ပြန်လည်ပြစ်ခတ်ကောင်းပြစ်ခတ်နိုင်ခဲ့ကြောင်းသာပြောပြီးတော့ဂျန်နာရီသူ့အနေနဲ့အတိမပြုတ်နိုင်ဘူးလို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အခုလိုမျိုးဆီးရီးယားမြောက်ပိုင်းကအယ်ဘက်ဒက်ဒီပုန်းခိုနေတဲ့နေရာအပေါ်ဝင်ရောက်စီးနင်းနိုင်အောင်လို့လားနဲ့ချီအချိန်ယူပြင်ဆင်ခဲ့ရပြီးတော့အကြီးအကျယ်ထောက်လှမ်းချက်တွေသတင်းပေးသူတွေစီကရရှိတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေနဲ့အတူအခွင့်အရေးပေးလာတဲ့အတွက်စီးနင်းနိုင်ခဲ့တာဖြစ်တယ်လို့လည်းသတင်း င်းစာရှင်းပွဲမှာဗိုလ်ချုပ်ကြီးမက်ကန်စီကပြောကြားသွားပါတယ်သမရကိုအပြည့်အစုံရှင်းပြခဲ့ပြီးတဲ့နောက်စစ်စင်ရေးကိုဝါရှင်တန်စံတော်ချိန်စနေနေ့မနေ့9နာရီမှာလုပ်ဖို့အထူးတပ်ဖွဲ့ဝင်တွေကိုတူညွှန်ကြားခဲ့တယ်လို့ပြောကြားခဲ့ပါတယ်ရှင်
။ပထင်းတဲ့မစ္စိုင်းမျိုးစားဖြစ်နေတဲ့ဒုံးနှစင်းကိုမြောက်ကိုရီးယားကရှေ့ဘက်ကမ်းလွန်ပင်လယ်ပြင်နဲ့ပြစ်လုခဲ့တဲ့အကြောင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။ဒီချိန်နဲ့ပါဆိုရင်မြောက်ကိုရီးယားကဒီနေ့ထဲမှာစမ်းသပ်ပြစ်လုတာ12ချိန်ရှိသွားပါပြီ။ကြမ်းကြမ်းနေတဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကဒီနှစ်ကုန်နောက်ဆုံးထားပြီးချင်းကပ်ပုံပြောင်းမှုမြောက်ကိုရီးယားကဖိအားပေးတင်ချိန်မှာပဲစမ်းသပ်မှုတွေကိုစက်တိုက်လုပ်လာခဲ့တာပါ။နောက်ဆုံးသတ်မှတ်ချက်ကိုအမေရိကန်ကအလေးနဲ့မထားပဲလေးလွေရှုမယ်ဆိုရင်အကြီးအကျယ်မှားလိမ့်မယ်လို့လည်းမြောက်ကိုရီးယားကသတိပေးထားပါတယ်။ဒီနေ့စမ်းသပ်မှုတွေကိုတော့ပျုံခန်းပြည်နယ်တောင်ပိုင်းဆွန်ချီယုံကပြစ်လုခဲ့တာဖြစ်ပြီးအမြင့်ကီလိုမီတာ90 380ကီလိုမီတာအကွာထိရောက်ရှိခဲ့တဲ့အကြောင်းလည်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားရဲ့လုပ်ရကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရောပါရေးအတွက်အထောက်အကူမဖြစ်တဲ့အတွက်ချက်ချင်းရပ်ဖို့လဲတောင်ကိုရီးယားပူးထွက်စီးဥစည်းချုပ်ရုံးကတိုက်တွန်းနေတာပါဒါတို့ဖြစ်တုံးတွေစံတတ်မှုပေါ်အလေးနဲ့စိုးရိမ်နေကြောင်းလဲတောင်ကိုရီးယားအမျိုးသားလူညွန်ရေးကောင်စီကပြောဆိုခဲ့ပါတယ်ဂျပန်ဆိုတာတောင်ရှိသူတွေကတော့ပက်ထိတ်တဲ့မစ္စိုင်းအမျိုးသားဖြစ်နေတဲ့ဒုံးတွေဟာဂျပန်ကမ်းလွန်ကီလိုမီတာ380အတွင်းမှာရှိတဲ့အထူးစီးပွားရေးဆောင်အပြင်ဘက်ကိုကျရောက်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကတနစ်ခွဲလောက်ကြောင်ရဆိုင်ထားခဲ့ရကမီလာဆန်းကဆက်လို့အခုဆိုရင်12ချိန်အထိရှိသွားပြီဖြစ်တဲ့စံတက်ပြစ်လို့မှုတွေဟာဆွနစ်မှုတွေမှာအသာစီးရဖို့ကြိုးပမ်းမှုဖြစ်နေလဲတုံ့တက်ကြပါတယ်ဒီလဆန်းကဆွေဒင်နိုင်ငံစတော့ဟ ோம் မြို့မှာအမေရိကန်နဲ့မြောက်ကိုရီးယားအလုပ်ဖွဲ့စဉ်တွဲဆုံရမှာတော့အမေရိကန်ဘက်ကကမ်းလှမ်းချက်အသေးစမ်းတင်ပြနိုင်တာမရှိဘူးဆိုပြီးမြောက်ကိုရီးယားကဆွနစ်ဘက်ကနေထွက်ခွာသွားခဲ့တာပါမြောက်ကိုရီးယားကအမေရိကန်ဘက်ကပိတ်ဆို့တံခါးမှုတွေနဲ့ဖိအားပေးနေတာတွေကိုလျှော့ဖို့လိုလားနေတာလည်းဖြစ်ပါတယ်
တရုတ်ကွန်မြူနစ်ပါတီဟာအမေရိကန်ပြည်ထောင်စုအပေါ်အမှန်တကယ်ရန်လိုနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်တရုတ်အစိုးရဟာအာဏာရှင်စနစ်ကိုပြည်ပမှာပါကျင့်သုံးဖို့ကြိုးစားနေတယ်အမေရိကန်ကုမ္ပဏီတွေအပေါ်ဖိအားပေးနေတယ်သူတို့ပိုင်တယ်လို့ပြောနေတဲ့ရေပြင်နယ်နိမိတ်နေရာတွေရအောင်အတင်းလုပ်နေတယ်လို့ဝန်ကြီးပွန်ပေယိုကပြင်းပြင်းထန်ထန်ပြောကြားခဲ့ပါတယ်နယူးယောက်မြို့က Hudson Institute မှာဗိုလ်ထုံးတွေကလုပ်တဲ့အခမ်းအနားတွင်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးကခုလိုပြောကြားသွားတာဖြစ်ပါတယ်စီးပွားရေးစစ်ရေးအတွေ့အခေါ်နဲ့နိုင်ငံတကာဆက်ဆံရေးအပါအဝင်အမေရိကန်နဲ့တရုတ်ကြားအဓိကကျတဲ့နေရာတွေမှာပြိုင်ဘက်ဖြစ်လာတဲ့ကိစ္စတွေကိုနိုင်ငံသားရေးဝန်ကြီးပွန်ပေယိုကမင်ကွန်းထဲမှာပြောကြားသွားပါတယ်။လူမှုအတိုင်းဝိုင်းထဲမှာသာမကတရားဥပဒေစိုးမိုးရေးနဲ့နိုင်ငံတကာစီးပွားရေးတွေမှာတရုတ်ကဩဇာညောင်းအောင်အာဏာရှင်ဆန်တဲ့နီးနဲ့ချဉ်းကပ်နေတယ်လို့ဒုတိယသမ္မတမိုက်ပန့်စ်ကပြင်းပြင်းထန်ထန်ပြောကြားခဲ့ပြီးရပိုင်းကြမှာပဲနိုင်ငံသားရေးဝန်ကြီးကလည်းထပ်ပြီးခုလိုပြောကြားတာဖြစ်ပါတယ်။တရုတ်အစိုးရကတော့သူတို့ရဲ့မူဝါဒတွေထိခိုက်အောင်လို့အမေရိကန်ကမဟုတ်မမှန်ဆွဆွဲပြောနေတယ်လို့ပြောကြားတုံ့ပြန်ခဲ့ပါတယ
်။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5ကီလိုမီတာ7 kHz 1068ည5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တင်မြန်မာပိုင်းစီစဉ်ရဲ့ကြာသပတ်နေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လက်နက်ကင်ပုံကံမှုတွေကြုံနေရတဲ့အိန္ဒိယဘက်ဂျမူးကရှိမီးရပြည်နယ်ကိုဒီကနေ့ပဲအစိုးရကပြည်နယ်အဆင့်ကနေဖျက်သိမ်းပြီးဒေသနှစ်ခုဖြစ်ခွဲခြားသတ်မှတ်လိုက်ပါတယ်။ဒီမောင်နဲ့တောင်တန်းဒေသဖြစ်တဲ့ဂျမူးကက်ရှမီးယားပြည်နယ်ကိုဗိုလ်ဆွေရကတရားဥပဒေအရဒေသနှစ်ခုဖြစ်ဝန်ကြီးချုပ်နရင်ဒရာမိုဒီဆွေရကတည်ဝင်သတ်မှတ်လိုက်တာပါ။မတူညီချင်းတွေကြုံနေရတဲ့မွတ်စလင်အများစုရှိရာကက်ရှမီးယားတောင်ကြားဒေသနဲ့ဟိန္ဒူအများစုရှိရာဂျမူးဒေသတို့ကိုဂျမူးကက်ရှမီးယားဒေသဖြစ်သတ်မှတ်လိုက်ပြီးဗုဒ္ဓဘာသာဝင်တွေရဲ့တောင်ပေါ်ဒေသအလက်တာအပါဝင်နောက်ထပ်ဒေသတစ်ခုကိုလည်းတရားသတ်မှတ်လိုက်ပါတယ်။ဒီစီဒီပိုင်းကိုပိုင်ဥချုပ်ခွင့်ရပြည်နယ်ဖြစ်ကနေအိန္ဒိယဆွေရကပဲဖြစ်လိုက်ပြီးလာပိုင်းချင်မှာပဲဗိုလ်ဆွေရလက်အောက်ခံဒေသတွေဖြစ်နေသတ်မှတ်လိုက်တာပါ။ဝန်ကြီးချုပ်မိုဒီကတော့အထူးဥချုပ်ခွင့်ရပြည်နယ်တစ်ခုဖြစ်ခွင့်ရပေးခဲ့တဲ့အတွက်ဒေသတွင်းပုံပြမှုတွေနောက်ကျကြံခဲ့တယ်လို့အကြံဖက်ဝါဒအားကောင်းလာပြီးအိန္ဒိယနဲ့မတည်မမြတ်ဖြစ်နေတဲ့ပါကစ္စတန်နိုင်ငံကတချို့လူတွေကိုသူထုလှုပ်ဆော်ဖို့လက်နက်တစ်ခုလိုအသုံးချခဲ့တာရှိတယ်ဆိုပြီးသူ့ဆိုရရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုထားပါတယ်။ကရှမီးယားဒေသမှာခေါ်ထွက်ဖို့ကြိုးပမ်းနေတဲ့လက်နက်ကိုင်တွေကိုပါကစ္စတန်နိုင်ငံကအားပေးကူညီနေတယ်လို့လက်ချင်းတင်နှံပေးတာတွေလည်းရှိနေတယ်ဆိုပြီးအိန္ဒိယကတခြားလုံးဆွဆွဲထားပေမဲ့ပါကစ္စတန်ဘက်ကတော့ဆွဆွဲချက်ကိုငြင်းဆန်ထားတာပါ။အိန္ဒိယဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံသူတွေကတော့ကရှမီးယားဒေသအနေနဲ့တတိယဖြစ်နေတဲ့အခြေအနေကိုကြော်လာပြီးကြံဒေသတွေနဲ့ပေါင်းစည်းနိုင်တဲ့အစီအစဉ်ဖြစ်နေအားပြေးကြပါတယ်။ ဝေဖန်သူတွေကတော့သုံးဖြတ်ချက်ကြောင့်အိန္ဒိယအစိုးရပေါ်စန့်ကျင်မှုတွေပုံမှုကြီးထွားလာပြီးပုံကံမှုတွေဟာနိုင်ငံနဲ့ပြည်နယ်လာမှာကိုစိုးရိမ်ရတယ်ဆိုပြီးတော့လည်းသတိပေးနေကြပါတယ်
ပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်ကရဟင်ယာခန်းမြို့နာမှာဖြီးတဲ့တင်မြေထားတဲ့ဆင်းပေါ်ပောက်ကွဲမှုဖြစ်ခဲ့ပြီး84ယောက်ထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကရာချီမြို့ကနေရဝါပင်ဒီမြို့ကိုမြေထားသွားနေစဉ်ပောက်ကွဲမှုဖြစ်ခဲ့တာပါ။40ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ရထားတွေကနေမိဂုံးလုံးကြီးတွေထွက်နေတဲ့ပုံတွေလူတွေအော်ဟစ်တပ်တွေကိုပါကစ္စတန်ကလာတဲ့ဗီဒီယိုပုံတွေမှာတွေ့ရပါတယ်။မီးလောင်နေတဲ့ရထားတွဲတွေကနေလွတ်အောင်ရထားသွားနေကြားကပဲခုံချကြတဲ့အတွက်အများပြားတည်ဆုံးတာလို့တာဝန်ရှိသူတွေကပြောပါတယ်ဖြီးတဲ့တွေ gas မီးဖို့နှစ်ခုသုံးပြီးတော့မနက်စာချက်စားရက gas မီးဖို့တွေပောက်ကွဲမီးလောင်ခဲ့တာလို့မီးရထားဝန်ကြီး Sheikh Rashid Ahmed ကပြောပါတယ်မီးရထားတွဲတွေပေါ်မှာ gas မီးဖို့တွေသုံးတာတားမြစ်ထားပေမဲ့ခီးတဲ့တွေကြံ့ညက်နေတဲ့ရထားတွဲတွေပေါ်မှာလိုက်လံစစ်ဆေးတာမရှိသလောက်ပါတည်ဆုံးထရာရသူအများစုဟာ WEဟီဂျာမတ်ဘာသာရေးအဖွဲ့စီစဉ်တဲ့အခမ်းအနားတစ်ခုကိုတွားကြတဲ့မွတ်စလင်သာသနာပြုတွေဖြစ်ပါတယ်။မတော်တဆဖြစ်ရတဲ့ပတ်သက်လို့အင်မတန်စိတ်မကောင်းဖြစ်ရတယ်လို့ဝန်ကြီးချုပ်အင်မရန်ခမ်းက Twitter လူမှုကွန်ရက်ပေါ်မှာရေးသားပြီးထိခိုက်ဒဏ်ရာရသူတွေ၊ကြာရည်သူမိသားစုတွေအတွက်ဆုတောင်းခဲ့ပါတယ်။ပောက်ကွဲမှုကိုချက်ချင်းစုံစမ်းဖို့လည်းညွှန်ကြားခဲ့ပါတယ်။ပါကစ္စတန်မှာမိရထားမတော်တဆမှုတွေမကြာခဏဖြစ်လေရှိပါတယ်။အကြမ်းလိုက်စားမှုတွေ၊စီမံခန့်ခွဲမှုညံ့ဖျင်းတာတွေ၊မိရထားလုပ်ငန်းတိုးတက်အောင်ရင်းနှီးမြှုပ်နှံမှုမရှိတာမျိုးတွေကြောင့်မိရထားဝန်ဆောင်မှုတွေကျဆင်းနေတာဆယ်စုနှစ်နဲ့ချီရှိနေပါပြီ။ဇူလိုင်လတုန်းကလည်းပန်ချက်ပြည်နယ်ထဲမှာပဲခီးတဲ့တဲ့ရထားနဲ့ကုန်ရထားတိုက်မိလို့23ယောက်ထက်မနည်းတေဆုံးခဲ့ပါတယ်။
ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းပေါ်ကရှူရီရဲတိုက်မှာဒီနေ့အစောပိုင်းကမီးလောင်မှုဖြစ်ပွားရာကကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO ရဲ့ကမ္ဘာအမွေအနေစီးဝင်အဆောက်အဦပျက်စီးလူနေပါဖြစ်ခဲ့ပါရဲ့အိုကီနာဝါခရိုင်ရဲ့မြို့တော်ဖြစ်တဲ့နာဟာမြို့ကရဲရဲပင်မအဆောက်အဦမှာမီးလောင်မှုစဖြစ်ခဲ့တာပါမီးလောင်မှုကြောင့်ပင်မအဆောက်အဦတစ်ခုဖြစ်တဲ့စေရန်ကျောင်းဆောင်နဲ့မြောက်ပိုင်းကျောင်းဆောင်ဟိုကူဒန်တို့ပျက်စီးသွားတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောပါရဲနန်ဒန်တောင်ပိုင်းကျောင်းဆောင်ကလည်းအကြီးအကျယ်ဖြစ်စီသွားခဲ့တာပါမီးလောင်မှုအတွင်းထိခိုက်ဒဏ်ရာရတဲ့သတင်းမကြားသလိုမီးလောင်မှုဖြစ်ပွားတဲ့အကြောင်းရင်းကိုလည်းလက်တလုံးမသိရသေးပါဘူးမီးလောင်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ရဲတိုင်းမှာတနင်္လာနေ့ကစတင်ချင်းပါနေတဲ့သတင်းတစ်ပတ်ကြာဖွဲ့တော်ခန်းသားတွေကိုလည်းဖြတ်လိုက်ရပါတယ်။15ရာစုကနေ19ရာစုခေတ်ထိလူချင်းမင်းဆက်တွေစုဆောင်ခဲ့တဲ့ရဲတိုက်ကြီးနဲ့အတူအိုကီနာဝါကျွန်းပေါ်ကရှီအောင်နယ်မြေကိုတော့ UNESCO ကကမ္ဘာအမွေအနေစီးဝင်ဖြစ်တဲ့2000ပြည့်နှစ်မှာအတိအမှတ်ပြုထားတာဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာအိုကျွန်းမှာဒီကနေ့အင်အားပြည့်ငရေလှုပ်ခတ်ခဲ့တဲ့အတွက်လူပေါင်း9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ကျွန်းပေါ်ကကီဆန်ဒေးမြို့တောင်ဘက်1ကီလိုမီတာလောက်မှာလှုပ်ခတ်တဲ့ငရင်ပြင်းအား 6.5 ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါရယ်အဲ့ဒီဒေတာမှာတတိယအကြိမ်ငရင်လှုပ်တာလည်းဖြစ်ပါရယ်ဒဗာဝမြို့မှာပြိုကျသွားတဲ့9ထပ်တိုက်ကနေ6ရောက်ထက်မနည်းကိုကယ်ဆယ်နိုင်ခဲ့ပါရယ်ဒဗာဝမြို့သားဖြစ်တဲ့သမရရော်ဒရီဂိုဒူတာတေးဟာငရင်လှုပ်ချိန်အဲ့ဒီမှာရှိနေပေမဲ့အန်ဒီယဘေးကလှုပ်ခဲ့တယ်လို့ပြောခွင့်ရသူကပြောပါရယ်အင်္ဂါနေ့တုန်းကအဲ့ဒီဒေသမှာ 6.6 ပြင်းအားနဲ့ငရင်လှုပ်ခဲ့လို့၈ရောက်ထက်မနည်းတည်ဆုံးခဲ့တယ်လို့အောက်တိုဘာ16ရက်နေ့တုန်းကလည်း 6.4 ပြင်းအားနဲ့ငရင်လှုပ်ခတ်ခဲ့တဲ့အတွက်9ရောက်ထက်မနည်းတည်ဆုံးခဲ့ပါသေးတယ်။ဒီငရင်နှစ်ခုလုံးကလည်းရာနဲ့ချီထိခိုက်ဒဏ်ရာရပြီးအဆောက်အဦအမြောက်အများပြိုကျပျက်စီးခဲ့ပါတယ်။မြေငရင်လှုပ်ခတ်မှုတွေမိတောင်ပောက်ကွဲမှုတွေမကြာခဏဖြစ်ပွားတဲ့ Pacific သမုဒ္ဒရာတွေက Ring of Fire ဒေသတွေမှာဖိလစ်ပိုင်နိုင်ငံတည်ရှိနေတဲ့အတွက်ငရင်ဒဏ်ကုန်ခဏခဏခံနေရတာဖြစ်ပါတယ်။
Direct from Washington, the voice of America, VOA. ခြားသာရင်းနဲ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်နဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါရှင်။အခုရေဒီယိုဓာတ်ရိုက်အသံလွှင့်အစီအစဉ်တွေကို VOA Internet ဆက်မျက်နှာ bami.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။အခုသတင်းလွှာတွေကိုနှာစင်ကြရပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်မှာစစ်မှုရဟောင်းတဦးနဲ့အရဲသားတဦးတို့ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကဖမ်းဆီးခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။အငိမ့်စားစစ်မှုရဟောင်းကိုမဖမ်းဆီးသင့်တယ်လို့မိမိအဖွဲ့ကိုစန့်ကျင်သူတွေကိုဖမ်းဆီးတာဟာလည်းအာဏာတည်ဆောက်နေတာသာဖြစ်တဲ့အကြောင်းတပ်မတော်ဘက်ကပြောပါတယ်။တပ်မတော်ရဲ့ဆွဆွဲချက်အပေါ်မှာ AA တာဝန်ရှိသူတွေကငြင်းဆန်ထားတဲ့အကြောင်း VOE မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်အစိုးရတပ်ဖွဲ့တွေနဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဒီကနေ့တိုက်ပွဲဖြစ်တဲ့သတင်းတွေမရှိပေမဲ့လည်းအဲ့ဒီစစ်ရေးပြည်ပခန့်တွေရဲ့နောက်ဆက်သွဲအကျိုးဆက်တွေကိုဒေသခံပြည်သူတွေဆက်လက်ရင်ဆိုင်နေရဆဲပါမြောက်ဦးမြို့နယ်တရအုပ်ကျေးရွာနေစစ်မှုထမ်းဟောင်းသူဖြစ်သူဥပိုလ်နီကိုအရဝတ်အေအေဖွဲ့ဝင်၅ဦးကနေအောက်တိုဘာလ26ရက်နေ့ညမှာဖမ်းဆီးခေါ်ဆောင်ခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကမနေ့ကရက်စွဲနဲ့ထုတ်ပြန်ထားပါတယ်
อันนั้นอยู่ท่าเรือเส้นบุตรทางห้องด้วยพันสีดาหามาพิจิตรบุลูอันนั้นไปทางเส้นทางนั้นเจ้าตั้มรอเปลี่ยวขึ้นยาปูมุจิเวนโซอุกาเปลี่ยวว่าเลยเจ้าเราเส้นทางนี้ก็แบบตั้มรอมาเจ้ามีอุกาวันทางก็มีเดินมาเจ้าเรามาพิจิตรตรงนี้เอซีนี่อะไรเอ้าว่าเรียกเทมาไล่ยอดแทนว่าเลยตัวเราตาเราพิจิตรเอาอย่างอ่ะกูเจนที่อุบุนี่ยะตระเนี่ยสานามาจ่ายดีบุลูเมียอุ้มอยู่เนี่ยทุเรียนโอโชยมูอุ้มมองตาเสียงก็เปลี่ยวว่าเลยเนี่
Bare, Aladu Aldubalan has a say and nigga, Mimia Mule, Upon Dong Giwani, Utumin de Hale, Dian Chang Giwatwa, Galamboma, E. Puegani, Pansi Dwarelu, Tamaro Drema, Popia Tabare. And now when there is an Ajo Tamaro Piokuya, Pumuji wins or Ugaro, Dilu Yatari, Pansi de Boma, Kulu Piovare. ပါဟုတ်တယ်။ငါအရာသားတွေဆိုလို့ရှိရင်ပေါင်းရင်မြို့ကတဲ့ကျမတော်တရင်ပြီးကျမတော်ရဲ့အမကန်ငါတို့ရဲ့လောကဘုဆန့်ကျင်တဲ့ငါတို့ရဲ့ရပိတလမ်းမျိုးဆန့်ကျင်တဲ့အိတ်ဆန့်ကျင်တဲ့ကောင်းတွေမရဏဒီလိုဒီလိုနဲ့တရားမျိုးဖြစ်ရဒီလိုအာဃာတတွေနဲ့အကြောက်တရားဖြစ်အောင်အာနာတိဆောက်တာတော့ကရှင်မင်းနဲ့ပလဝါမျိုးနဲ့ရခိုင်ပြည်နယ်အစအောက်တဲမောဝကျေးရွာအုပ်စုပြည်ဝုံးကျေးရွာမှာ ီတရင်ဆာနာမကြားရသေးဘူးလို့ပြောပါတယ်အ
ခင်းကြီးကဘူမလည်းမကြပါတတန်းကခုစေတော့လေးရရှိပါပဲစိတ်ခဏရနေပါဘာဖြစ်လို့စင်တာလဲဆိုတာလည်းမသိရပါအခုစီတော့ခိုင်စကားတော့ပို့ပါရင်အင်ကျစုတွေကတော့အခုပလဲဝမနေပါရင်ပို့ရင်လို့ပါ
ချင်းမြင့်နဲ့ပလဲဝမြို့နယ်ထဲမှာဒေသခံရွာသားတွေပျောက်ဆုံးနေတာ15ရောက်ရှိနေပြီလို့ချင်းလူခွေးရေးဖွဲ့ CSRO ကနေထုတ်ပြန်ထားပါတယ်တမရော်ဘက်ကရောဒေသခံတွေကပါအေအေဖွဲ့ကဖမ်းဆီးမှုတွေရှိခဲ့ကြောင်းပြောပေမဲ့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကတော့သူတို့ဖွဲ့ဖမ်းဆီးမှုတွေမလုပ်ကြောင်းညင်းဆိုပါတယ်
အကျွန်တော်ဘက်ကတော့အဲ့လိုမျိုးဟိုဖန်းစီတာလုံးဝမရှိဘူးကြာသူတို့ပြောတဲ့ဟိုစစ်မှုထောင်ကိုဖန်းစီတာရောနောက်ဒီအဲ့ဒီမြင်းကြောက်ဘက်ကကိစ္စရောအဲ့လိုမျိုးဖန်းစီတာမရှိဘူးကြာနော်အဲ့လိုအရာဝတ်တဲ့ပါတီနဲ့တွားပြီးတော့အဲ့လိုဟိုလင်ဒီတူဒီဖန်းတာမျိုးလဲကျွန်တော်တို့ဘက်ကဘယ်တော့မှမလုပ်ဘူ
းရခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွေမှာအရသားတွေပေါ်သူ့ဖက်ကိုယ့်ဖက်တန်လျာနဲ့ဖန်းစီမှုအေးအေးယူတပ်ပြတ်မှုတွေကလည်းပုံမှုဖြစ်ပေါ်နေပါတယ်လက်ရှိရခိုင်မြောက်ပိုင်းဒေသမှာစစ်ရေးပဋိပက္ခဖြစ်စဉ်တွင်အရသားတိုက်စုံမှု90ခန့်တန်ရာရရှိသူ120ကျော်နဲ့ဖမ်းဆီးခံရသူ200နီးပါးရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
။နိုင်ကုန်းရင်ပြောပြခဲ့တဲ့ရခိုင်ပြည်နယ်တွေကဖမ်းဆီးတဲ့ရင်ကနေဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်ကလေးတွေရဲ့စိတ်ကြမ်းမာရေးဆိုင်ရာတရင်ဟာတစ်ပုဒ်ကိုလည်းအလှည့်ပေးကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တော်များများဟာပြင်းထန်တဲ့စိတ်ပိုင်းဆိုင်ရာကြမ်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ Save the Children အဖွဲ့ကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတစ်ခုကိုတွားရောက်ခဲ့တဲ့ Dave Grunivan သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုညာကလင်းငယ်တွေဟာအခြေခံစာရေးစာဖတ်နဲ့အပေါင်းအလုံးအမြောက်စားတွေကိုစိတ်ဝင်စားနဲ့သင်ကြားနေကြပါတယ်အမေလေအဲ့ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့အသက်18နှစ်ယောက်ကလေးငယ်9ယောက်ထဲကတယောက်ဟာပြင်းထန်တဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ဘန်နုဘတ်နဂါဟာ Save the Children အဖွဲ့ကဖြစ်ပါတယ
်။ It's clear to us that there are a huge number of children in the camps that require
ဒုက္ခသည်စခန်းတွေမှာရှိတဲ့ကလေးတွေငယ်တော်များများဟာစိတ်ပိုင်းဆိုင်ရာအကူအညီပေးမှုတွေလိုအပ်နေတယ်ဆိုတာရှင်းပါတယ်။တချို့တွေကိုကျွန်တော်တို့ကပရဟိတအနေနဲ့အကူအညီပေးနေပေမဲ့ဒါကမလုံလောက်ပါဘူး
။လွန်ခဲ့တဲ့နှစ်ကအာဆာရိုညာလက်နက်ကိုင်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်းတွေကိုတိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကနေမြေရှင်းလင်းလုပ်ရာကနေအိမ်မှာရှိတဲ့ရိုညာဒုက္ခသည်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေဟာလူစုလိုက်ပြုံလိုက်တပ်ဖြတ်တာပရင်းကျင်တာနဲ့ရွာတွေကိုမိရှို့တာတွေကိုကျူးလွန်ခဲ့တယ်ဆိုပြီးကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေဘက်ကတော့ပြောပါတယ်ဒါပေမဲ့လည်းမြန်မာဘက်ကတော့ဆဆွက်ချက်တွေအတော်များများကိုလက်မခံဘဲပယ်ချထားပါတယ်ကလေးငယ်တွေအခုလိုစိတ်ပိုင်းဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်ရတာဟာသူတို့ကြုံတွေ့ခဲ့ရတဲ့အကြမ်းဖက်မှုတွေအပြင်တခြားအကြောင်းအရာတွေလည်းရှိနိုင်တယ်လို့အကူအညီပေးအဖွဲ့တွေကပြောပါတယ
် So they could be things like victims of child marriage victims of sexual abuse or violence
အရွယ်မရောက်သေးဘဲလက်ထပ်ထိများတာလိမ္မာဆိုင်ရာအရာစောကားနှောက်ယှက်ခံရတာအကြမ်းဖက်ခံရတာသူတို့နေထိုင်တဲ့အိမ်တွေမှာပဲစော်ကားခံရတာမျိုးတွေပါဒါအပြင်ကလေးတွေဟာသူတို့ရဲ့အိမ်ဒါမှမဟုတ်သူတို့ကိုယ်တိုင်သူတို့ဝိရစီဆွဲတာမျိုးတွေလည်းရှိနိုင်ပါတယ
်ဒုက္ခသည်တွေဟာစခန်းတွေအပြင်ဘက်မှာအလုပ်လုပ်ခွင့်မရကြဘဲစခန်းအတွင်းမှာလုပ်ရတဲ့အလုပ်တွေဟာလည်းအကန့်အသတ်နဲ့သာဖြစ်ပါတယ် ဒုက္ခသည်တွေရဲ့ပညာသင်ကြားရေးနဲ့အတ္တမွေးဝမ်းကြောင်းပညာသင်ခွင့်မရှိတာကြောင့်လူငယ်ဒုက္ခသည်တွေဘဝရှင်သန်ရေးအတ္တပညာတွေများရှိမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ
် And these are the children that really will help lift the Rohingya community out of poverty but they can't if they're not
ဒီကလေးတွေကပဲ Rohingya လူမှုအတိုင်းဝိုင်းကြီးတစ်ခုလုံးကိုဆင်းရဲတွေကနေပြီးတော့လွတ်မြောက်အောင်အကူအညီပေးနိုင်မှာပါဒါပေမဲ့သူတို့မှာမှန်ကန်တဲ့ပညာရည်မရဘူးဆိုရင်တော့သူတို့လည်းလုံနိုင်မှာမဟုတ်ပါဘူ
းအသက်15နှစ်နဲ့18နှစ်ကြားဒုက္ခတဲ့17ရာခိုင်နှုန်းသာစခန်းထဲမှာပညာသင်ကြားခွင့်ရှိတယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခတဲ့စခန်းတွေမှာတော့အသက်18နှစ်အောက်ဒုက္ခတဲ့5သိန်းလောက်ရှိနေပြီးအဲ့ဒုက္ခတဲ့တွေရဲ့အခြေအနေကပိုပြီးတော့မျှော်လင့်ချက်မဲ့လာနေတယ်လို့လည်းBanu Badnaga ကပြောပါတယ
် We're dealing with a protracted crisis where children are losing hope. We're dealing with a crisis.
ကလေးတွေအတွက်မျှော်လင့်ချက်တွေမဲ့နေတဲ့ပြဿနာတွေ၊နောက်စိတ်ပန်းဆိုင်ရာကျန်းမာရေးပြဿနာတွေကျွန်တော်တို့ရင်ဆိုင်နေရပါတယ
်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှန်မပြုဝေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံဖို့သဘောတူထားပါတယ်ခင်ဗျာ
။ဒါရခင်ဗျာရှင်တိုင်းရင်းသားလက်မှတ်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လင်းလင်းပြည့်သွားပါပြီ။ဒါနဲ့လည်းလင်းလင်းပြည့်ခန္ဓာကိုယ်တော်လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအဖြစ်တွေလည်းကြုံခဲ့ရပါတယ်။လင်းနစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရစေ။အခုဆက်ပြီးဒီကနေ့ကြာရတဲ့ Halloween ပွဲအကြောင်းကိုပြောပြပေးပါဦးမယ်။ဒီကနေ့အော်တိုဘလ31ရက်နေ့ဟာ Halloween တစေကြီးများနေ့ဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုကကလေးတွေဟာရက်ွက်တွေထဲမှာအိမ်တွေထဲကိုလှည့်လည်ပြီးတော့ကြတော့ trick or treat ၆လနာခံမလားမုံကျွေးမလားဆိုပြီးတော့သကြားလုံးတွေလိုက်ပြီးတော့တောင်းလေးရှိကြပါတယ်။တချို့ဒေသတွေမှာ Halloween စီတန်လှည့်လည်ပွဲတွေကျင်းပလေးရှိသလို Washington မြို့တော်နာက Alexandria မြို့နယ်မှာတော့ Whistle အမျိုးမျိုးနဲ့စီတန်လှည့်လည်ပွဲကိုဒီသတင်းပတ်အစောပိုင်းကစီစီကားကကျင်းပခဲ့ပါတယ်။ဒီပွဲကိုတွားရောက်ရိုက်ကူးထားတဲ့ Deborah Block ရဲ့သတင်းလွှာကိုကိုငင်းချန်ကပြောပြပေးပါလိမ့်မယ်ရှင်
။ Virginia ပြည်နယ်ကအိမ်တွေဟာHalloween ပွဲတော်အတွက်အလှဆင်ထားကြတာဖြစ်ပြီးတော့ကြောက်စရာလူပြည့်ရုပ်ကြီးတွေစိတ်ကြောက်ဖို့မကောင်းတဲ့ရှင်ရှင်သီးရုပ်ကြီးတွေနဲ့တခြားပစ္စည်းတွေချိတ်ဆွဲထားပါတယ်။အော်တိုဘာလ31ရက်နေ့မတိုင်ခင်မှာတော့ဒီရက်ကွက်မှာ Halloween စီတန်းလှည့်လည်ပွဲကိုနှစ်စဉ်ကျင်းပလေ့ရှိတာပါ။ Alexandria မြို့တော်ဝန်ဟောင်း Alison Simberberg ကပြိုင်ပွဲဝင်အိမ်မွေးတိရစ္ဆာန်တွေထဲကအကောင်းဆုံးဝတ်ဆောင်စုကိုတိုင်းသူကြီးလို့ဆုံးဖြတ်ပေးခဲ့တာပ
ါ။
ရောင်ရဲရက်ကွက်က Halloween စီတန်းလှည့်လည်ပွဲကိုကျမတို့အားလုံးနှစ်သက်ကြပါတယ်။ကလေးအရွယ်ဆုံးကလည်းဝတ်စုံအမျိုးမျိုးဝတ်ထားကြတယ်လေ။နောက်ပြီးလူတွေပုံစံအမျိုးမျိုးထွေဝတ်လာတာကိုကြည့်ရတာလည်းသဘောကျပါ
တယ်။ I am old bay seasoning
။ကျွန်တော်ကတော့ old bay စားမုံဘူးပုံစံဝတ်ထားတာပါ။မေလန်းပြည်နယ် body bone မျိုးကထုတ်တဲ့ပင်လယ်စားကိုဖြူးတဲ့ American စားမျိုးပါ။ကျွန်တော်မိသားစုကတော့ကြောက်ပုံပုံစံဝတ်ထားပါတယ်။မိန်းမစပုံမှုပုံစံဝတ်ပါတယ်။ကျွန်တော်ခွေးနဲ့နလသားအရွယ်သားကိုတော့ရတာရှိတဲ့ကြောက်ပုံပုံစံဝတ်ပေးထားပါလေ
plastic လေးတွေမျောနေတဲ့ပုံစံဝတ်ထားတဲ့လူအုပ်စုကတော့ထီးကလေးတွေကင်ထားကြပြီးကမ္ဘာသမုတ်တရားတွေကိုကာကွယ်ဖို့အတွက်သတင်းစကားပေးချင်တာပ
ါကျမတို့သမုတ်တရားတွေကို view site ဖို့အရင်ရေးကြည့်ပြီးတော့ကျမတို့မလုပ်ရမလဲဆိုတာကျမတို့ကလေးတွေသဘောပေါက်ဖို့လိုပါတယ
်ပင်လယ်ဓားမြပုံဝတ်ထားတဲ့ဒီလူကြီးကတော့ငူရင်းဝတ်စုံတွေကိုသဘောကျတာပါ
It's not the sort of
အားလုံးကိုဆိုင်ကဝယ်လာတယ်ဆိုတာအမေရိကန်တွေလုပ်နေကြပုံစံတော့မဟုတ်ပါဘူးဒီမိသားစုတွေဆိုရင်ဝစ်စုံတွေရဖို့နိုင်ပေါင်းများစွာအကုန်ခံပြီးကိုယ်တိုင်ချုပ်လို့ဆေးချေထားကြတာပါ
ကြီးကန်းပုံစံဝစ်ဆင်ထားတဲ့ဒီအမျိုးသမီးဆိုရင်ငှက်ပုံစံပေါက်အောင်သူကိုယ်တိုင်ချုပ်လို့တက်ဆင်ထားတာပ
ါ coat hangers and a bicycle
အင်းကြီးချိတ်တွေစပိန်အုပ်ထုပ်တွေစာရွက်တွေပင်မောင်ဘောလုံးတွေခရစ်စမတ်အလှပြင်ပစ္စည်းတွေကိုသုံးထားတာပ
ါဒီပွဲကိုကြည့်သူတွေအတွက်လည်းရင်သက်ရှုမောရပါတယ်
It's just a wonderful. အခုလိုမျိုးဒီလေးထုံးစံတွေကြောင့် diary ရက်ွက်ကအရန်နေစင်စရာကောင်းပါတယ်
အသက်14နှစ်အရွယ်မက်ကင်ဇီမက်စတာနဲ့သူ့ရဲ့မိသားစုဟာဒီနှစ်အတွက်ဗီဒီယိုဂိမ်းတွေကရုပ်ပုံစံတွေဝတ်ဆင်ပြီးတော့ပထမစုကိုရသွားပါတယ
်ကျမတို့ဒီစုကိုရဖို့3နှစ်လောက်ကြိုးစားခဲ့တာကြောင့်အရာကိုစိတ်လှုပ်ရှားနေပါတယ
်ဒီ Wonder Woman ပုံစံဝတ်ဆင်ထားတဲ့ခွေးကလေးဟာလိမ္မာတဲ့ပုံစံထက်ပိုတာပ
ါ
ဒီစူပါလူစွမ်းကောင်းတွေဟာလူစိုးတွေကိုဖမ်းထားတာပါကျွန်တော်တို့ Riddler, Joker, Poison Ivy နဲ့ Catwoman လူစိုးတွေကို Batman, Robin နဲ့ Wonder Woman တို့ကဖမ်းထားတာပ
ါ Halloween ညရောက်ရင်တော့ Derry ရက်ကွက်ထဲမှာဒီတဲကစက်ကောင်တချို့ဟာအိမ်တကာလှည့်ပြီး Trick or Treat တရားလုံးလေးတွေလိုက်တောင်းနေမှာပါခင်ဗျာ
ကိုငင်းချမ်းကြောပြသွားတဲ့ Halloween ပွဲဆင်နွှဲကြပုံကိုနားဆင်ကြကြရတာပါရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်မှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါ යි ။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ဓာတ်ဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ9နေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေကိုတင်ဆက်ပေးနေပါ යි ။ဒီအစီအစဉ်တွေကိုမြစ်မရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါ යි ။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါသေးရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမ်းမာရေးကဏ္ဍမြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစားတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19.25/32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုကြာသပတင်းညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနေရေးလွှတ်တော်ရေးကော်မတီကစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတည်ယဝင်အတည်ပြုနိုင်မှုဟောက်လွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။တည်ယဝင်လုပ်ငန်းစဉ်ဖြစ်မဲခွဲဆုံးဖြတ်ဆရာမလို့ဆိုပြီးပြောနေတဲ့ဟောက်လွတ်တော်မှာလူများစုဖြစ်ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်နဲ့တတလော့စုံစမ်းနေတဲ့လုပ်ငန်းစဉ်ဟာပွင့်လင်းမြင်သာမှုမရှိသလိုညီလူညီမျှပါဝင်မရဘူးဆိုပြီးဆန့်ကျင်နေကြတဲ့ Republican တွေကသဘောထားကွဲပြားမှုတွေကိုလည်းမဲခွဲရမှာတိတိကျကျတွေ့ရမယ်အလားအလာတွေလည်းရှိနေပါတယ်။ IS သွေးကြခေါင်းဆောင်အဘူဘကာ အယ်ဘကာရီကို American ထုတ်တဖွဲ့တွေဝင်ရောက်စီးနင်းခဲ့တော့ကရိုက်ကူးထားတဲ့ video နဲ့တပ်ပုံတချို့ကို American Pentagon စစ်ဌာနချုပ်ကထုတ်ပြန်လိုက်ပါတယ်။ Wedding drone ရင်သုံးပြီးအပေါ်စီးကနေညဘက်မှာရိုက်ထားတဲ့အဖြူမဲ့ video ပုံ၅ခုကိုအပဂရတီတည်ဆုံးခဲ့တဲ့အကြောင်းသမတ်တော်နဲ့ထွန်းကကြေညာခဲ့ပြီး၃ရက်ကြာမနေ့တုန်းကပဲထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ပက်ထင်းတပ်မစ်ဆိုင်းဒုံးအမျိုးအစားဖြစ်နိုင်တဲ့ဒုံးနှစ်စင်းကိုမြောက်ကိုရီးယားကရှစ်ဘက်ကမ်းလွန်ပြင်လည်ပြင်နဲ့ပစ်လုခဲ့တဲ့အကြောင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။ဒီဒီချိန်နဲ့ပါဆိုရင်မြောက်ကိုရီးယားကဒီနေ့တည်းစမ်းသပ်ပစ်လုတာ12ချိန်ရှိသွားပါပြီ။ပြန်ချနေတဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကဒီနေ့ကုန်နောက်ဆုံးထားပြီးချင်းကပ်ပုံပြောင်းမှုမြောက်ကိုရီးယားကပြားပေးပြောဆိုနေချိန်မှာပဲစမ်းသပ်မှုတွေကိုစတက်ဆိုသလိုလှုပ်လာခဲ့တာပါ။ပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်ကရဟိမ်ယာကမ်မြူနာမှာခီးတဲ့မြေထားတစ်စင်းပေါ်မှာပောက်ကွဲမိလာမှုဖြစ်ခဲ့ပြီးလူ84ယောက်ထဲမှာသေဆုံးသွားပါတယ်။ခရချီမြို့ကနေရောဝါပန်နီမြို့ကိုမြေထားသွားနေစဉ်မှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်တဲ့အကြောင်းနဲ့တာဝန်ရှိသူတွေကအတိအပြုပြောဆိုခဲ့ကြပါတယ်။
အော်တဘာလ31ရက်ကြာသပတင်းနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။အခုညနေစီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်။အခုတန်လွင်နေတဲ့ရေဒီယိုစီစဉ် PP ချင်း87.70 နဲ့ MIA73 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါပဲ။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.